တောင်တရုတ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့ကျွန်းနယ်နားမှာတရုတ်နိုင်ငံကသင်္ဘောအဆင့်30လောက်ဆင်းလွှဲလိုက်တဲ့အတွက်ဖိလစ်ပိုင်နိုင်ငံကစိုးရိမ်မခင်ဖြစ်နေပါတယ်။ယွန်ရှူးကြောက်တန်းအနီးတွားရောက်တဲ့ငါးဖန်သင်္ဘောတွေကိုဆောင်ရှောက်ဖို့တန်ချိန်3000ရှိတဲ့သင်္ဘောတစ်စင်းနဲ့အစိုးရရည်ရွယ်တွေလိုက်ပါသွားတဲ့အကြောင်းတရုတ်စိုးရိမ်ကညင်ထားတာပါ။ဖိလစ်ပိုင်နိုင်ငံရဲ့ဌာနကတော့တရုတ်သင်္ဘောတွေရောက်လာတဲ့အပေါ်စိုးရိမ်မခင်ဖြစ်တဲ့အကြောင်းကညင်ချက်ထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ပိုင်နယ်ထက်ကျူးကျော်ဝင်ရောက်လာတာမျိုးမဖြစ်စေချင်ဘူးလို့လည်းနိုင်ငံရဲ့ဌာနပြောခွင့်ရသူကပြောဆိုခဲ့တာပါ။တရုတ်ငါးဖန်သင်္ဘောတွေရောက်လာတဲ့ကြောက်တန်းဟာဖိလစ်ပိုင်နိုင်ငံပလာဝမ်ပြည်နယ်အနောက်ဘက်မိုင်330အကွာမှာတရှိနေတာဖြစ်တဲ့အတွက်ကမ်းလွန်မိုင်230ကျော်ရင်နိုင်ငံတကာရေပိုင်နဲ့ဖြစ်သတ်မှတ်လို့ရှိတဲ့နယ်မြေကိုကျော်လွန်တဲ့နေရာမှာရှိနေတာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်ပိုင်နဲ့နယ်မြေအတွက်တရုတ်နိုင်ငံနဲ့အငင်းပွားနေတဲ့အထက်မှာအရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံဖွဲ့ဝင်ဖိလစ်ပိုင်သာမကဗီယက်နမ်မလေးရှားဘရူနိုင်စတဲ့နိုင်ငံတွေလည်းပါဝင်နေကြတာပါ။ဒီအတွက်လည်းအာဆီယံစည်းဝေးတွေပြီးခဲ့တဲ့သတင်းပတ်တွင်ကမ္ဘောဒီးယားနိုင်ငံမှာကျင်းပစဉ်ဒီကိစ္စကိုဆွေးနွေးကြပေမဲ့တစုံတရာသဘောတူညီချက်မရဘဲအဆုံးသတ်သွားခဲ့တာလည်းဖြစ်ပါတယ်။